ကယားပြည်နယ်လွိုင်ကော်မြို့မှာစိုက်တူရတဲ့ဗိုလ်ချုပ်ကျေးရုပ်ကိုဖယ်ရှားပြီးဆန္ဒပြခဲ့ကြတဲ့ကရင်ပြည်လူငယ်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုပြည်နယ်အစိုးရကပြန်လည်ရိုသိမ်းလိုက်ပါပြီ။ NLD အစိုးရအလက်ထက်အခုလိုဒေသဆိုင်ရာအစိုးရနဲ့တိုင်းသားတွေကြားညှိနှိုင်းဖြည့်ဆင်းယူတဲ့နည်းဟာဒီမိုကရေစီရင်ကျေးမှုပိုရှိလာတာကိုပြသရရောက်ကြောင်းတိုင်းသားအရေးလှုပ်ရှားသူတချို့ကကြိုးဆိုလိုက်ကြပါတယ်။ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါ။ကန့်ကွက်မှုတွေအချိန်ချင်းရှိခဲ့တဲ့ကြားကပဲဗိုလ်ချုပ်အဆန်ကျေးရုပ်ကိုကြားပြည်နယ်အစိုးရကလွိုင်ကော်မြို့ကန္နာဟေဝံပန်းချံမှာစိုက်တူခဲ့တာကြောင့်ဖေဖော်ဝါရီ12ရက်ပြည်ထောင်စုနေ့မှာကရင်ပြည်လူထုကလည်းကန့်ကွက်ဆန္ဒပြရင်းဒေသခံရဲတွေနဲ့ရုံးရင်းဆန့်ကပ်ဖြစ်ပွားပြီးရဲတွေကရဘာကြည်စံသုံးပစ်ကတ်လူစုခွဲရကဆန္ဒပြသူ20လောက်ဒဏ်ရာရသွားခဲ့ပါတယ်။အဲဒီနောက်12ရက်ညမှာပဲပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ဆန္ဒပြဦးဆောင်သူတွေကြားတွေ့ဆုံညှိနှိုင်းကြပြီးသဘောတူညီချက်တချို့ရခဲ့ပါတယ်။အဲဒီရဲမှာဗိုလ်ချုပ်ကျေးရုပ်ကန့်ကွက်မှုနဲ့တရားစွဲခံရတဲ့ကရင်ပြည်လူငယ်တွေရဲ့အမှုကိုအစိုးရဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်ကြောင်းပြည်နယ်တာဝန်ရှိသူတွေဘက်ကကတိပေးခဲ့တယ်လို့အင်္ဂါနေ့ညကကြားပြည်နယ်လူထုကိုပြန်လည်ရှင်းပြတဲ့ပွဲမှာကရင်ပြည်လူငယ်များအင်အားစုတပိတ်ကော်မတီဝင်အမျိုးသမီးတူကအခုလိုကြေညာသွားပါတယ်
နိုင်ငံဘောသူတွေတဲ့ကနာကြူငွေများအားလုံးတရားစွဲဆိုထားသည့်အမှုများအားရောက်သိမ်းရတဲ့ရှင်းဆက်ဆန္ဒပြမှုများကိုရပ်ဆိုင်ထားရဲ့နမနိဗိုလ်ချုပ်စေယောလေးကတည်းကအောက်ပါတိုင်းဆက်လက်ပြန်နိုင်ပါရဲ့ကန့်ပြီးဘေးရောက်ချင်းရည်ကုန်ပြီးစက်ကတ်ဒီကုန်ပြီးဖယ်လို့မှညတာတော်ဦးရဲ့တဏ္ဍာသွေးစီးထားလိုက်ပြီးနိုင်ရဲ့ကောင်းနေစီရောက်ချင်းရောင်းရင်းကုန်ပြီနဲ့စံွက်ကျွန်ကုန်ပြီတို့မှရရှိသည့်သဘောတူချက်များဖြင့်ဘူထုံးမိတ်ဖို့ဘူထုံးသူတို့ကိုပြည်လုံးသာထောက်များသည့်အထောက်အထားပြည့်စုံမှကံပါကအစိုးရမှတည်ရည်ထိုးပြီးအောက်ထည့်ဖို့ပြည်တယ
်အခုလို NLD ရဲ့ပြည်နယ်အစိုးရနဲ့ဒေသခံတိုင်းသားတွေကြားညှိနှိုင်းတဲ့နည်းနဲ့ဖြည့်ရှင်းတာဟာဒီမိုကရေစီရင်ကျေးမှုပိုပြီးရှင်သန်စေတဲ့အတွက်ကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကရှုမြင်ပါတယ
်လူငယ်တွေကဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမထားဖို့ကန့်ကွက်တာကန့်ကွက်တဲ့အခါမှာသူတို့အဲ့လိုဟိုအင်အားသုံးပြီးတော့မှဖြုတ်ခွင်းတာဖမ်းတာတနတ်နဲ့တော့ပြစ်တယ်ဆိုတာဒါကဘယ်လို့မှဟိုညှိနှွားမှလည်းမဟုတ်ဘူးပြဿနာကြီးပြီးတော့မှလည်းမဟုတ်ဘူးဒါပေမဲ့အခုသူတို့ကဟလာတွေ့ဆုံဆွေးနွေးပြီးဖြေရှင်းမယ်ဆိုတာအဲ့ဒါအကောင်းဆုံးပဲအဲ့ဒီဟာကတကယ်ယဉ်ကျေးတဲ့ကျွန်တော်ဒီမိုကရေစီစနစ်ရဲ့လုတ်တိလုတ်ထိုက်တဲ့အရာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အများကြီးလေးဝန်တာတယ်ဒီလိုတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာတာအဲ့ဒါအကောင်းဆုံးပါလို့ကျွန်တော်မြင်တယ
်ဟိုအရင်စေအစိုးရဟာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှေးမိန်အောင်လုပ်ခဲ့တယ်ဆိုပြီးအများကဝေဖန်ခဲ့ကြတာပါအခု NLD အစိုးရတက်လာချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့တရားတွေကိုအမိပေးတာရုတ်တုဆိုင်တူတာတွေရှိလာချိန်မှာဒေသခံတိုင်းရင်းသားတွေနဲ့ပြဿနာတက်လာရပါတယ်ဒီလုံရက်တွေကဗိုလ်ချုပ်အောင်ဆန်းရဲ့ဂုဏ်သိက္ခာကိုကြာဆင်းအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ကတော့ဗိုလ်ချုပ်အောင်ဆန်းနဲ့လက်တွဲပြီးတော့မှပြည်ထောင်စုနိုင်ငံကိုတည်ထောင်ခဲ့တယ်ဗိုလ်ချုပ်ကလည်းကျွန်တော်တိုင်းရင်းသားအားလုံးကလေးစားတဲ့လူလူရဲ့တရားကောင်းကြီးလို့ကျွန်တော်တို့အနေနဲ့လည်းသတ်မှတ်တယ်ဒါပေမဲ့အခုလုတ်တဲ့ပုံစံကဒီလိုဗိုလ်ချုပ်ကျေးရုပ်ကိုကျွန်တော်တို့တိုင်းရင်းသားနေပြည်တော်မှာတိုင်းရင်းသားတွေတဘောမတူပဲနဲ့အတင်းအတ္တမနေရာတကာတိုင်းမှာသွားပြီးစိုက်ထူတယ်ဆိုတာဘူချုပ်ရဲ့ဂုံတိတ်ခါကိုမြင့်တင်မဲ့စားဘူချုပ်ရဲ့ဂုံတိတ်ခါကိုပို့ပြီးတော့မှချက်စင်းကြည့်တယ်လို့ကျွန်တော်မြင်တယ်
။ပြည်နီပြည်ပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီရဲ့ဖေဖော်ဝါရီ13ရက်နေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဘူချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားလာမဲ့တစ်လအတွင်းတိကျတိုင်ပင်ညှိနှိုင်းပြီးရလာတဲ့သဘောတူညီချက်တွေကိုကြားပြည်နယ်အစိုးရကအကောင့်ထဲပို့ပေးရမှာဖြစ်ကြောင်းကန္နာဟီဝန်ပန်းညံတွေကဗိုလ်ချုပ်ကျေးရုပ်ကိုအခြားတင့်တော်တဲ့နေရာတစ်ခုစီဂုံတိတ်ခါရှိစွာပြောင်းရွှေ့နိုင်ရန်ဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးကော်မတီဘက်ကဖေဖော်ဝါရီ15ရက်နေ့နောက်ဆုံးထအကြောင်းပြန်ပေးဖို့တိုက်တွန်းထားပါတယ်။လာမယ့်တစ်လအတွင်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြက်ကွက်ခဲ့ရင်ကြားပြည်နယ်ဒေသခံတွေကမိမိတို့အစီအစဉ်နဲ့ကနာဟီဝံပန်းညံတွေကဗိုလ်ချုပ်ကြီးရုပ်ကိုဖေရှားသွားမယ်လို့တတိပေးထားပါတယ်ခင်ဗျာ